လွှတ်တော်အတွင်းကတက်မတော်သားတွေနဲ့တိခိုင်ချိုးကိုစလေတွေကကာလုံရဲ့လုပ်ပိုင်ခွင့်အာဏာပို့ပြီးတော့ရရှိစေရေးအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းတစ်ခုမနေ့ကတင်သွင်းလာတာဟာတက်မတော်ရဲ့ဩဇာအာဏာကိုပို့ပြီးတော့ခိုင်မာလာစေဖို့ကြိုးပမ်းတာဖြစ်တဲ့အကြောင်းနဲ့ဒီမိုကရေစီလိုလားသူတွေနဲ့တက်မတော်ကြပို့ပြီးတော့တင်းမာလာစေတဲ့အကြောင်းဥပဒေပညာရှင်တချို့နဲ့နိုင်ငံရေးလှိလာသူတွေကသုံးသပ်ကြပါတယ်။ကာလုံစည်းဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်အပါအဝင်ကာလုံထောက်ခံခြင်းနဲ့လွှတ်တော်ကိုဖြတ်သိမ်းနိုင်ရေးအချက်တွေပါဝင်တဲ့ဥပဒေပြင်ဆင်ရေးမူကြမ်းကိုလွှတ်တော်မှတင်သွင်းခဲ့ကြပြီးတဲ့နောက်အခုလိုသုံးသပ်ဝေဖန်လာကြတာပါ။ဒီအကြောင်းကိုညံဝင်းရံကတင်ပြထားပါတယ်ရှင
်။အမျိုးသားလူမျိုးရေးကောင်စီကာလုံရဲ့ထောက်ခံခြင်းနဲ့သမ္မတကလွှတ်တော်ကိုဖြတ်သိမ်းနိုင်ရေးအပါအဝင်ကာလုံအစည်းအဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်နေပါဝင်တဲ့ဝယ်စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်မူကြမ်းတစ်ရပ်ကိုတက်မတော်သားကိုယ်စားလှယ်အစုအဖွဲ့အပါအဝင်ပြည်ခိုင်မျိုးပါတီကိုယ်စားလှယ်စုစုပေါင်း145ဦးတို့ကစတမာ20ရက်တောက်ကြနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါဟာဝယ်စည်းပုံပြင်ဆင်ရေးအတွက်တက်မတော်သားတွေနဲ့ပြည်ခိုင်မျိုးပါတီကိုယ်စားလှယ်တွေကဒီသတင်းပတ်ရဲ့အတွင်းဒုတိယအကြိမ်မြောက်တင်သွင်းခြင်းလည်းဖြစ်ပါတယ်။ပထမတစ်ကြိမ်လုံးကပုံမှန်59စာလုံးသမ္မတပြည့်ခွင့်နဲ့ပတ်သက်လို့တင်သွင်းခဲ့တာဖြစ်ပါတယ်။ကာလုံရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးအခုလိုတင်သွင်းမှုဟာတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာဆလူအခွင့်အရေးကော်မရှင် HRC ရဲ့လူအခွင့်အရေးရှင်နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။ဒီတက်မတော်ကိုယ်စားလှယ်တင်တဲ့ပေါ်ပြီးပုံချေကောင်းပြီးမှချမ်းသာတက်မတော်ရဲ့အခမ်းကဏ္ဍကိုပုံပြီးမြင့်လာအောင်လုပ်ဖို့ရဲ့နောက်ပြီးတော့တခါဒီရေးပေါ်အချိန်ဒီမှာငကိုကရှိပြီးသားကာလုံခေါ်ယူခွင့်ချက်ကိုပို့ပြီးတော့အခုတောင်းလာတယ်ဥသာနှစ်လတစ်ကြိမ်ကာလုံစီဝေးခေါ်ရမယ်။တော့နောက်ပြီးတော့တခါအခုကလေးလိလသွားတယ်ဆိုလို့ရှိရင်ကာလုံစီဝေးခေါ်ပြီးတော့ကာလုံကနေပြီးတော့အကြံပေးတဲ့အချက်လက်တွေကိုသမရကလိုက်နာဆောင်ရွက်နိုင်အောင်ပြည်စင်ဖန်တီးပြီးတော့ယခုလိုမျိုးပြင်ဆင်မှုတင်သွင်းတယ်လို့မြင်ပါတယ်။အဓိကကတော့ကျွန်တော်တို့ဒီတက်မတော်ရဲ့အခမ်းကဏ္ဍကိုယခုကျပုံပြီးတော့အခွင့်အရေးပုံလူကြီးနဲ့အညီနဲ့အင်းလာပါတော့
။ NLD အစိုးရလက်ထက်မှာသမ္မတကကာလုံအစည်းအဝေးဆန်ဆန်ခေါ်ယူခဲ့တာမျိုးရှိပေမဲ့အခုချိန်ထိကာလုံဆိုတဲ့ခေါင်းစဉ်နဲ့တရားဝင်အစည်းအဝေးခေါ်ယူတာမျိုးမရှိသေးပါဘူး။တကယ်တော့ကာလုံဆိုတဲ့အဆုံးဖြတ်ချက်တွေနဲ့တမ်းပြီးအရေးအတွက်ဘာမှမမြင်ရရလှုပ်ဆောင်ခဲ့တာမမြင်ရသေးဘူးလို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြမအရေးလိလာသူဒေါက်တာတင့်စွေကသုံးသပ်ပါတယ
်ဒီကာလုံဖွဲ့စည်းထားတာပုံစံကတက်မတော်ကမဲအသာတရားအောင်အစလုပ်ထားတာပေါ့နော်ခုထပ်ပြီးတော့ကစီဝေးခေါ်ယူကွန်းဒီဟိုတောင်းလာတယ်ဆိုတော့ကာလုံအစီဝေးတွေကနေပြီးတော့တိုင်းကြီးတို့တက်အောင်ညံ့ရရအောင်စီဝါရေးတို့တက်အောင်စသဖြင့်ဒီဟာတွေကိုဘယ်လောက်ထိလုပ်ခဲ့တယ်လဲလို့ပြန်စမ်းစစ်ကြည့်ရင်မင်းမေးရရတော့ကျွန်တော်ကတော့မမြင်ဘူးခင်ဗျာနောက်တစ်ခုကအစည်းအဝေးတွေမခေါ်လို့တိုင်းပြည်မငြင်းငြမ်းတာလားမတိုးတက်တာလားလို့ပြောရင်မဟုတ်ဘူးခင်ဗျာအဲ့တော့အခုလိုဖွဲ့စည်းပုံကိုအဲ့လိုပြင်ပြီးတော့ကာလုံကဘာညာပို့ပြီးတော့လုပ်ချင်တယ်လဲဆိုတော့မေးခွန်းရှိလာတယ
်တမ်မတော်နဲ့ဒီခံမျိုးကိုယ်စားလှယ်တင်သွင်းတဲ့ဥရိမူကြမ်းဟာမျိုးသားပြန်လည်တင်းမြတ်ရေးအတွက်အထောက်အကူမဖြစ်ဘူးလို့ရှင်းနေဦးမင်းလွင်ဦးကထောက်ပြပါတယ်
အမျိုးသားပြန်လဲတင့်မြတ်ရေးအတွက်ပြောရမယ်ဆိုလို့ရှိရင်တော့တမတော်ကအခုလုံနေတဲ့ဥစ္စာကတမတော်အတွက်လည်းအကျိုးမရှိဘူးလွတ်တော်ရဲ့အချိန်ကိုလည်းပြုံးနေရရောက်တယ်တမတော်ကတစ်ခုပြီးတစ်ခုတင်နေတမတော်အပေါ်မှာပြည်သူတွေကမဟုတ်တာလုပ်ခဲ့တဲ့အကြောင်းကြီးပုံပြီးသိနေဆိုတဲ့မျိုးဖြစ်တယ်အဲ့တော့ဒီတမတော်ဘက်ကကုသလေတွေလည်းစဉ်းစားသိနေငါချင်တာငါပြောမယ်ဆိုတာကိုနည်းနည်းလေးတော့ပြီးသိနေလို့ကျွန်တော်တော့မြင်ပါတယ်
လာမယ့်2020ရွေးကောက်ပွဲနီးလာချိန်တမ NLD အစိုးရကဖွဲ့စည်းပုံပြင်ဆင်ရေးလှုပ်လာတယ်လို့ဝေဖန်မှုတွေရှိနေပေမဲ့ကာလုံနဲ့ပတ်သက်ပြီးတက်မတော်လုပ်ပိုင်ခွင့်အာဏာတိုးရလာအောင်အခုလိုဥပဒေကြမ်းတင်သွင်းလာတာကတော့ဒီမိုကရေစီလိုလားသူတွေရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်တွေကိုအနှောက်အယှက်ပေးရာအခြေဆွဲရာရောက်နေသလားလို့စဉ်းစားရဖြစ်လာကြောင်းဒေါက်တာတင့်စွေကမေးခွန်းထုတ်ပါတယ
်ဒီလိုလိုနဲ့ NLD ကဖွဲ့စည်းပုံကိုပို့ပြီးတော့ကောင်းအောင်ပြင်ဆင်ရတဲ့လုပ်ငန်းစဉ်မှာအနောက်ရှက်ဟန်တာတရအနေနဲ့လုတ်သလားလို့မေးရင်ဒါကမဟုတ်ဘူးလို့မပြောနိုင်ဘူးခင်ဗျ။နောက်တစ်ခုကအခုတင်တဲ့အချက်တင်ကြည့်ရင်ဒေါ်အောင်ဆန်းစုကြည်တူရဲကိုဥတည်ပြီးတော့ပြင်ကျင်တဲ့ပြင်ဆင်ချက်ဖြစ်တယ်။ဒါမှမမှန်ကန်တဲ့ဟာလာလုတ်ရက်နဲ့စေတနာဖြစ်ပါတယ်
ဒီနောက်ဆုံးလွတ်တော်မှာအခုအဆိုပြုတဲ့ဥပဒေမူကြမ်းအတည်ဖြစ်လာခြင်းရင်တမတော်ကနိုင်ငံတော်သမ္မတသဘောတူသည်ဖြစ်စေမတူသည်ဖြစ်စေကာလုံအစည်းအဝေးကိုခေါ်ယူနိုင်တဲ့အပြင်လွတ်တော်သုံးရစလုံးကိုတမတော်ဘက်ကလိုအပ်ရင်ဖြတ်သိမ်းခွင့်ရနိုင်မှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရကာလုံအစည်းအဝေးကျင်းပလိုပါကနိုင်ငံတော်သမ္မတကသာဥဆောင်ခေါ်ယူကျင်းပရမယ်လို့ကြေညာပြီးအခန်းငါပုံမှန်201အရလက်ရှိကာလုံကောင်စီထဲမှာတမတော်ဘက်က6ဦးပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်က5ဦးစုစုပေါင်း12ဦးနဲ့ဖွဲ့စည်းရတာဖြစ်ပါတယ်ခင်ဗျာ